ခဲ့တဲ့ EBL 24ရက်နေ့ကရန်ကုန်တိုင်းလွှတ်တော်မှာအင်းစိန်မြို့နယ်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်တင်သွင်းထားတဲ့ YBS ဝန်ဆောင်မှုနဲ့ပတ်သက်တဲ့အဆိုတရက်ကိုဆွေးနွေးကြပါတယ်။ဦးဝေဖြိုးဟန်တင်ထားတဲ့အဆိုကရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူသယ်ယူပို့ဆောင်ရေးစနစ်အားယခုထက်ပိုမိုကောင်းမွန်လာစေရေးနှင့်ထိရောက်သောစီမင်းစည်းကမ်းများနှင့်အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်များအားအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာမှုရှိစွာချပြနိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့အားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဒီဆိုနဲ့ပတ်သက်ပြီးတိုင်းအမတ်စုစုပေါင်း26ယောက်ကတက်တက်ကြွကြွဆွေးနွေးကြပြီး YBS ကောင်ထယ်ဖော်မှုနဲ့ပတ်သက်တဲ့အားနည်းချက်ပေါင်းစုံကိုထောက်ပြခဲ့ကြပါတယ်။တဆက်တည်းအပီလာ26ရက်နေ့မှာတော့အဆိုနဲ့ပတ်သက်လို့တိုင်းဆိုးရဘက်ကပြန်ရှင်းလင်းတာတွေလုပ်ပြီးလွှတ်တော်ကနေအဆိုကိုအတည်ပြုပေးလိုက်ပါတယ်။ဒီဆိုကိစ္စအမတ်တွေဆွေးနွေးတဲ့နေ့မှာရောအဆိုအတည်ပြုတဲ့နေ့မှာပါ YBS ကိုဦးဆောင်ကောင်ထယ်ဖော်ခဲ့တဲ့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမတက်ပါဘူး။ YBS ကိစ္စဆွေးနွေးချက်တွေမှာဘာတွေပါသလဲ။ဒီပြဿနာနဲ့ပတ်သက်ပြီးအဆိုကနေလွှတ်တော်အထင်မြင်တွေလွှဲနေကြသလား။ YBS နဲ့အောင်မြင်ရေးဘာလုပ်သင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဧပြီလ24ရက်နေ့ကတိုင်းမက်တွေဆွေးနွေးသွားတဲ့အချက်ပေါင်းစုံကိုခြုံငုံသုံးသပ်ကြည့်ရင်အဓိကအချက်ကြီးနှစ်ခုတွေ့ရပါတယ်။ပထမတစ်ချက်ကတိုင်းဆိုးရဟာရန်ကုန်ဘတ်စကားပြေးဆွဲဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုအရင်မထထစီမံခန့်ခွဲမှုကနေ YRTA လို့ခေါ်တဲ့ရန်ကုန်တိုင်းဒေသကြီးတယ်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ကလွှဲပြောင်းရယူပြီး YBS စနစ်အကောင့်ထဲပေါ်တဲ့ကိစ္စလွတ်တော်ဘက်ကိုကြိုတင်ညှိနှိုင်းတိုင်ပင်အကြောင်းကြားတာမျိုးမလုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စနဲ့အပြောင်းလဲမအောင်မမြင်ဖြစ်နေတဲ့ပြဿနာပဲဖြစ်ပါတယ်အပြောင်းလဲဟာရည်မှန်းချက်ကိုမပေါက်ရောက်ဘူးမအောင်မမြင်ဖြစ်နေတယ်ဆိုတာကရန်ကုန်ဘတ်စကားစနစ်မှာအရင်အတိုင်းပဲပြည်သူတွေကြက်ညက်ပြီးစီးနေရတာဘတ်စကားတွေကိုအချိန်ကြာမြင့်စွာစောင့်ဆိုင်းရပြီးတနေရာကနေတနေရာသွားဖို့အချိန်အတော်ပေးရတာဘတ်စကားဒရိုင်ဘာစပယ်ယာတွေဟာအရင်တုန်းကအတိုင်းရင်စည်းကမ်းချိုးဖောက်မြဲချိုးဖောက်အမြန်လူမောင်းမြဲမောင်းကားကပူတောင်းမြဲတောင်းအများပြည်သူအပေါ်ဆက်ဆံမှုစိုးမြဲစိုးစတဲ့အခြေအနေတွေကိုဆိုလိုတာဖြစ်ပါတယ်တကယ်အခြေအနေမှန်ကိုပြန်ကြည့်ရင်အရင်ခေတ်ဆက်ဆက်ကလေးကမထသအဖွဲ့ကြီးကစီမံခန့်ခွဲလာတဲ့ရန်ကုန်ဘတ်စကားစနစ်ဟာအလွန်ဆိုးရွားပါတယ်။ခြုံငုံပြီးပြောရရင်မထသအဖွဲ့ကြီးရဲ့အာဂတိလိုက်စားမှုနဲ့ဘတ်စကားစပယ်ယာဒရိုင်ဘာတွေရဲ့ယဉ်စီကန်ချိုးဖောက်မှု key theory ပေါ်ဆိုးရွားတဲ့ဆက်ဆံမှုစရာတွေဖြစ်ပါတယ်။အဲ့ဒီအခြေအနေအောက်မှာပြည်သူတွေဟာဘတ်စကားပေါ်မှာကြက်ညက်ပြီးစီးရတာအချိန်ကြာမြင့်စွာစောင့်ဆိုင်းစီးရတာကားကတွေပိုးပေးရတာရိုင်းကြစွာဆက်ဆံခံရတာအိုမင်းဟောင်းနှဲနေတဲ့ကားတွေကိုပဲစီးရတာအန်ရမကင်းတာစတဲ့အခြေအနေဇိုးတွေကိုနှစ်ပေါင်းများစွာခါးစီးခံခဲ့ကြရတာဖြစ်ပါတယ
်ဦးဖြူမင်းသိန်းဝန်ကြီးချုပ်ဖြစ်လာတဲ့အခါအဲ့ဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားတာတွေ့ရပါတယ်အခုလိုခီးသွွားပြည်သူတွေနေ့စဉ်ဆိုးဆိုးရွားရွားခံစားနေရတဲ့ပြဿနာတွေရဲ့အရင်းခံဟာအချက်၃ချက်ကြောင့်ဖြစ်ပါတယ်ပထမတစ်ချက်ကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့မထသအဖွဲ့ရဲ့မာယွင်းနဲ့စီမံခန့်ခွဲမှုဘတ်စကားစပယ်ယာဒရိုင်ဘာတွေအကျင့်ဆိုးရလာအောင်တွန်းပို့တဲ့အုံနာဂျင်းနဲ့ပြေးဆွဲခိုင်းတဲ့စနစ်နဲ့ဘတ်စကားအစည်းအဝေးမလုံလောက်မှုတို့ပဲဖြစ်ပါတယ်။ဒီခြေနေကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကလည်းကောင်းကောင်းသိပုံရပါတယ်။ဒါကြောင့်ပဲဦးဖြိုးမင်းသိန်းဟာမထသအဖွဲ့ကိုဖျက်သိမ်းပြီး YRTA နဲ့အစားထို YBS စနစ်သစ်နဲ့ဝန်ဆောင်မှုပေးပါတယ်။အုံနာကယူပြီးဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူစနစ်နဲ့ပြေးဆွဲခိုင်းတာကနေလာကစားစနစ်တွေနဲ့ပြေးဆွဲနိုင်အောင်ကြိုးစားပါတယ်။လိုအပ်နေတဲ့ဘတ်စကားတွေတင်သွင်းဖို့ပြင်ဆင်ပါတယ်
။ပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီမှာစခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ YBS အပြောင်းလဲကိုကြည့်ရင်စေတနာလဲမှန်တယ်။ပြောင်းလဲရမယ့်အဓိကအချက်တွေကိုလည်းသိတယ်လို့ပါတီဝင်တွေနဲ့ပြည်သူလူထုကြီးရဲ့ကူညီမှုကိုလည်းရခဲ့ရဲ့ဒါနဲ့ဘာကြောင့်မအောင်မြင်ရသလဲဆိုတာကတော့မေးခွန်းထုတ်ဖို့ဖြစ်လာပါတယ်။ပြဿနာကိုပြန်ဆန်းစစ်ကြည့်ရင်ပြောင်းလဲဖို့လိုတဲ့အချက်၃ချက်အနည်းပထမအချက်ဖြစ်တဲ့မထတာကိုဖျက်သိမ်းတာတစ်ခုပဲလုံလုံလျလျအောင်မြင်ပြီးကြံတဲ့တစ်ချက်မအောင်မြင်ပါဘူးလိုအပ်နေတဲ့ဘတ်စကားတွေတင်သွင်းဖို့ကတော့လောက်ကင်နေစေဖြစ်ပြီးနောက်အဆင်ပြေသွားနိုင်မယ့်အလားအလာရှိပါတယ်အဲ့ဒီမအောင်မြင်တဲ့အချက်ကတော့ဘတ်စကားဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူအုံနာဂျင်းနဲ့ပြေးဆွဲခိုင်းနေတဲ့စနစ်ကနေလကစားစနစ်ကိုအအောင်မြင်မြင်မပြောင်းလဲနိုင်တာပါပဲ အဲ့ဒီလိုမပြောင်းလဲနိုင်လို့လေဘက်စကာစပယ်ယာနဲ့ဒရိုင်ဘာတွေဟာအရင်မထတာခေတုံးကလိုပဲငွေရလို့မှုခီးတဲ့ရလို့မှုတွေကြောင့်အရင်တုန်းကလုတ်ခဲ့တယ်လို့ပဲကားအပြိုင်မောင်းတာခီးတဲ့လူတင်တာရက်ချင်တဲ့နေရာရက်ချချင်တဲ့နေရာချတာငွေပိုတောင်းတာမချေမငယ်ဆက်ဆံတာလုပ်နေကြတော့ဖြစ်တယ်လို့နားလည်နိုင်ပါတယ်ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်တို့ကတော့ YBS စနစ်အောင်မြင်ဖို့အတွက်ကတ်စနစ်နဲ့ငွေပေးချေမှုအကောင့်ထဲပေါ်မယ်ကားတွေမှာခြေရာခံ GPS စနစ်တွေတပ်ဆင်ပြီးထိန်းချုပ်မယ်ကားတွေအများကြီးတင်သွင်းမယ်စတာတွေအကောင့်ထဲပေါ်မယ်လို့ပြောဆိုနေကြပါတယ်တကယ်တကယ်လိုအပ်နေတာကအဲ့ဒါတွေမဟုတ်ပါဘူးဘတ်ကားဒရိုင်ဘာစပယ်ယာတွေကိုစီကံချိုးဖောက်မှုဖြစ်စေတဲ့ကိုရကိုယူအောင်နာကြီးစနစ်နေရာမှာလက္ခဏာစနစ်နဲ့ပြေးဆွဲနိုင်အောင်စူးစမ်းဖို့ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံထက်အများကြီးဖွံ့ဖြိုးတဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာတော့ဘတ်ကားကပေးချေတာကိုကတ်စနစ်နဲ့မလုပ်နိုင်သေးပါဘူး။လက်မှတ်ဖြတ်ငွေကောက်ပါတယ်။ GPS တွေလည်းမတက်ခိုင်းပါဘူး။ရိုးရိုးစနစ်နဲ့ပဲကြီးကျက်ပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရအဓိကစူးစမ်းပန်းစားလုပ်ဖို့လိုတာကဘတ်ကားဒရိုင်ဘာစပယ်ယာတွေလက္ခဏာစနစ်နဲ့အလုပ်လုပ်တဲ့ပုံစံဖြစ်အောင်ပြောင်းလဲပေးဖို့ပါ။
ဒါပေမဲ့အဲ့ဒီကိစ္စအပြောလွယ်သလောက်အလုတ်ခက်ပါတယ်အကြောင်းကတော့လက်ရှိအုံနာကြီးစနစ်နဲ့နေသားကျနေတဲ့ဘတ်ကားပိုင်ရှင်တဲ့ကုမ္ပဏီအသီးသီးဟာအဲ့ဒီစနစ်ကိုမပြောင်းကျင်ပါဘူးမပြောင်းကျင်တော့အကြောင်းမျိုးပြပါတယ်လက္ခဏာစနစ်ပြောင်းပြီးနောက်ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာသူတို့ကိုယ်တိုင်တာဝန်ယူဖို့ပါဝင်ကြီးကြပ်ဖို့ငင်းဆန်ပါလိမ့်မယ်အဲ့ဒီအခြေအနေဖြစ်နေသမျှ YBS စနစ်အောင်မြင်မှာမဟုတ်ပါဘူးဒီအတွက်ဥဖြိုမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရဟာအဲ့ဒီပြဿနာဖြေရှင်းနိုင်မှုဒီထက်ကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အလုပ်လုပ်ရမယ့်အပြင်တိုင်းအမတ်တွေရဲ့အကူအညီကိုလည်းယူရပါမယ်။တိုင်းအမတ်တွေကလည်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအပြစ်တင်နေမဲ့အစားဘတ်ကားဒရိုင်ဘာစပယ်ယာတွေလက္ခဏာပုံစံနဲ့ပြောင်းလဲအလုပ်လုပ်တဲ့စနစ်ပေါ်ပေါက်လာရေးတိုင်းအစိုးရကိုဘက်ပေါင်းစုကအကူအညီပေးဖို့ပဲဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။